မေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုမှာရှိတဲ့ရန်ကုန်ရူဘီမြမစားတော့ဆိုင်ဝန်ထမ်းတွေကိုသူတို့ရတဲ့နဲ့လစာမပေးခဲ့တဲ့အတွက်ရော်ကြီးငွေ၄သန်းပေးလိုက်ရတဲ့ဖြစ်ရဟာဥပဒေစိုးမိုးရှိတဲ့အမေရိကန်နိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်သင်ခန်းစာယူစရာဖြစ်လာတယ်လို့လုပ်ငန်းရှင်တချို့နဲ့မြန်မာမီဒီယာတို့ကသုံးသပ်လိုက်ကြပါတယ်ဒါကိုပြောပြမှာပါဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်ရန်ကုန်ရူဘီမြမစားတော့ဆိုင်ဟာဆိုင်ခွဲပေါင်း6ဆိုင်ရှိပြီးအဲ့ဒီမှာအလုပ်လုပ်နေတဲ့ဝန်ထမ်း300ဝန်းကျင်ရတဲ့နဲ့လစာကိုမရရှိခဲ့တာကြောင့်ကယ်လီဖိုးနီးယားအလို့သမားကော်မရှင်နာဥပဒေရေးရာဘူရိုကိုတိုင်ကြားခဲ့ပြီးနောက်မှာရော်ကြီးအမေရိကန်ဒေါ်လာ၄သန်းပေးဆောင်ဖို့ဆုံးဖြတ်ခဲ့ကြောင်းအလို့သမားတွေရဲ့အကျိုးဆောင်ရှေ့နေအဖွဲ့ ALC ကပြောပါတယ်ဒီဖြစ်ရပ်ဟာတရားဝင်တွေစိုးမိုးမှုရှိတဲ့အမေရိကန်နိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်သင်္ကန်းစာယူစရာတစ်ခုဖြစ်လာစေတယ်လို့ကယ်လီဖိုးနီးယားမှာထုတ်ဝေနေတဲ့မြန်မာဂဇက်သတင်းစာရဲ့အက်ဒီတာတော်ညိုခက်ကျော်ကသုံးသပ်ပါတယ
်။ရန်ကုန်ရူဘီစားတောက်ဆိုင်ကိုကျွန်မဖတ်ဖားခဲ့ပြီးပါတယ်။အစားတောက်တွေကလည်းကောင်းပါတယ်။ဆိုင်ရဲ့အပြင်စင်ကလည်းလှတယ်။သူ့ service လည်းကျွန်မကြိုက်တယ်။ဒီလိုဖြစ်ပျက်မျိုးဖြစ်တတ်သွားတာကိုအဲ့အတွက်စိတ်မကောင်းပါဘူး။ကျွန်မတို့ဒီအမေရိကမှာဒီအလုပ်သမားအလုပ်ရှင်နဲ့ဆက်ဆံရတဲ့လုပ်ငန်းကိုထူထောင်မယ်ဆိုရင်ဒီအလုပ်ရှင်တွေဘက်ကနေအလုပ်သမားဘက်ကိုလစာပေးဖို့လိဟာချက်တွေအလုပ်သမားခံစားခွင့်ပေးဖို့လိဟာချက်တွေဒီအချက်တွေကိုသတိပြုမိဖို့ဘာကြောင့်လဲဆိုလို့ရှိရင်ဥပဒေခိုင်မှရှိတဲ့အမေရိကန်နိုင်ငံမှာဆိုလို့ရှိရင်တရားဥပဒေနဲ့အညီပြန်ပြီးတော့တရားစွဲနိုင်တဲ့အဲ့အတွက်ကိုကပြန်ပြီးပေးဆက်ရတယ်ဆိုတဲ့ဥစ္စာကိုသတိမှုနိုင်မှုအတွက်သင်ခန်းစာယူနိုင်မှုအတွက်ဖြစ်ပျက်တစ်ခုလို့ကျွန်မမြင်ပါတယ်ရှင
်ရန်ကုန်ရူဘီဆိုင်မှာသွားစားမှုတဲ့ဆန်ဖရန်စစ္စကိုမြို့နေဦးတန်းထေကတော့ဆိုင်ရှင်တွေဆက်ဆံရေးဖော်ယူပေမဲ့တရားဝင်အလုပ်သမားတွေပေါ်မှာရောတရားမဝင်အလုပ်သမားတွေပေါ်မှာပါပေးရတဲ့ကယ်လီဖိုးနီးယားရဲ့အလို့သမားကာကွယ်ပေးရေးဥပဒေကြောင့်အခုလိုပြဿနာပေါ်လာရတာလို့မှတ်ချက်ပေးပါတယ
်။အဲဒီဆန်ဖရန်စစ္စကိုစီးပီးဟော်နာဆိုင်စားမှုတဲ့တန်ဖိုးကဆိုင်နဲ့တစ်ခေါက်ယူရမှုတဲ့အဲကောလောကဟိုပေါ်ပေါ်ယူရပါပဲ။ဟိုအဲ့တော့ဒီနောက်ပိုင်းကအလို့သမားတွေနဲ့ပတ်သက်ပြီးတော့ဒီမှာတော်တော်များများတော့ဆိုင်ဒီဆိုင်ဒီမှာမက္ကစီကန်အလို့သမားတွေအသက်ကြီးကြီးအဖွားကြီးတွေအဲ့တော့ဒီမှာပမာပြန်နေပေါ့နော်။အဲအဲ့ဒါမျိုးတွေလောက်ကြတာတော့ကျွန်တော်တွေ့တာပေါ့နော်။ဟိုဥပဒေရတော့ရှိပေမဲ့တို့နားလည်မှုနဲ့ခိုင်းတဲ့ဟာတွေကတော့အများကြီးပါပဲတချို့တွေတရားဝင်လုံသမားအလုံးလုံးခွင့်ကပြားတွေပါမရှိဘူးဒါပေမဲ့လို့အဲ့ဒီလို site ဒီမှာလွတ်ကြတာပေါ့နော်အဲ့တော့အခုကတော့ဥပဒေရတော့ legal ရော illegal ရော illegal ရောအဲ့တော့အကာအကွယ်ပေးထားတယ်ဆိုတော့တခုချိုးပေါက်တာသိကြသွားပြီဆိုတော့အရေးကြီးဆိုင်မှာပေါ့
ရန်ကုန်ရူဘီမြန်မာစားတောက်ဆိုင်ပန်ရှင်နဲ့အလုံသမားတွေကြားလောက်ခလာစားနဲ့ပတ်သက်တဲ့အငင်းပွားပွဲဖြစ်ရဟာအခြားမြန်မာလုပ်ငန်းရှင်တွေပေါ်မှာပါရက်ခတ်မှုဖြစ်လာစေလိမ့်မယ်လို့ဆန်ဖရန်စစ္စကိုအခြေစိုက်မြန်မာပေးပြုတ်လုပ်ငန်းရှင်ဦးမောင်သိန်းကမြင်ပါတယ
်ဒေါ်လာ၄တန်းရောက်ကြည့်ပြရမယ်ဆိုတော့လန့်သွားတာပေါ့ဗျာတော်တော်စိတ်မကောင်းတာကို့မြန်မာအတိုင်းဝိုင်းကပိုင်ရှင်ဖြစ်တယ်နောက်နစ်လာတဲ့လူတွေကလည်းကို့မြန်မာအတိုင်းဝိုင်းကအလုပ်သမားတွေပဲဖြစ်တယ်တော့တော်တော်လေးစိတ်မကောင်းဒါကကျွန်တော်တို့အတွက်သင်ခန်းစာယူရမယ်အလုပ်ပဲစီးပွားရေးလုပ်ငန်းရှင်တွေဖြစ်နေတဲ့စားတောက်ဆိုင်လုပ်ငန်းရှင်တွေနောက်တကဆူရှိလုပ်ငန်းရှင်တွေလုပ်ငန်းရှင်တွေဘက်ကလည်းတတိထားမလို့ဒီဘက်ရောက်လာပြီးအလုပ်လုပ်နေတဲ့မြန်မာလုပ်သားတွေအတွက်လည်းတတိထားမယ်ဟိုဓာတ်တွေတွေ့လာရတယ်ဗျ။အဲ့တော့အလုပ်ချိန်ကပူခိုင်းတာပဲလို့ပဲပြောရမှာပေါ့ဗျ။အမေရိကန်နိုင်ငံမှာတတ်မှတ်ထားတဲ့အလုပ်ချိန်ကတော့7နာရီတတ်မှတ်ထားတာပေါ့။အဲ့ဒါကိုလည်းအထူးတတိထားမယ်။ဆူရှိလုပ်ငန်းဆိုရင်တစ်ရက်ကို10နာရီပုံမှန်နဲ့တော့လုပ်နေရတာလीအဲ့ဆိုတော့သူက2နာရီအေကိုဘယ်ဆူရှိလုပ်ငန်းမှာလူလို့ကိုအချိန်ပိုလို့အမပေးပါဘူ
းကယ်လီဖိုးနီးယားပြည်နယ်ဥပဒေအရလုခကိုတလာချင်းရှင်းပေးရတဲ့အပြင်အချိန်ပိုအလုပ်ချိန်တွေအတွက်အခါချင်းငွေထပ်ပြီးပေးရမယ်လို့သတ်မှတ်ထားပါတယ်ရန်ကုန်ရူဘီစားတောက်ဆိုင်မှာအလုပ်လုပ်တဲ့ဝန်ထမ်းတွေဟာနာမကျန်းဖြစ်လို့ဆရာဝန်နဲ့ပြဖို့လိုအပ်လာရင်တောင်ပန်ရှင်ကခွင့်ရမပေးဘူးလို့အကျိုးဆောင်ရှင်းနေအဖွဲ့ကပြောပါတယ်ပြည်နယ်ဥပဒေအရအလို့သမားတွေဟာအလုပ်ချိန်နာရီ30လောက်ပြီးတိုင်းတနာရီနေထိုင်မကောင်းတဲ့ခွင့်အဖြစ်ခွင့်ပြုရမယ်ဆိုတာကြောင့်ရန်ကုန်ရူဘီဆိုင်ပန်ရှင်တွေဟာဥပဒေကိုချိုးဖောက်တာထင်ရှားတယ်လို့ရှေ့နေတွေကပြောဆိုပါတယ်ခင်ဗျာ